Johns Hopkins Coronavirus သုတေသနစင်တာစီရင်တွေအရဒီကနေ့မနေ့ပိုင်းအထိတကဘာလုံး COVID-19 ကိုဆက်သူ158တန်းကျော်နဲ့သေဆုံးသူ 3.3 တန်းရှိသွားပြီဖြစ်ပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 4,300 ကျော်နဲ့သေဆုံးသူက 4,000 ကျော်ရှိပါတယ်။အိန္ဒိယကျန်းမာရေးပညာရှင်တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကတိုက်တွန်းနေပေမဲ့ယောဂထင်းချုပ်ရေးတနိုင်ငံလုံးအသွားအလာကန့်သက်တားမြစ်မှုတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကမချမှတ်သေးပါဘူး။ပြည်내တချို့မှာတော့ယောဂထင်းချုပ်ရေးပြည်내အစိုးရအစီအစဉ်နဲ့ကန့်သက်မှုတွေချမှတ်ထားပါတယ်။မြို့တော် New Delhi မှာ April လကချမှတ်ထားခဲ့တဲ့အသွားအလာကန့်သက်မှုတွေကိုမေလ18ရက်နေ့အထိတိုးမြင့်လိုက်တယ်လို့ယထာပြည်ဆွေးမှုတွေတင်းလာနေကစပြီးတော့ရက်ဆိုင်ထားမယ်လို့ကြေညာထားပါတယ်။ကနတာကပြည်နယ်မှာတောက်ကြနေကအသွားအလာပိတ်ပင်မှုတွေတိုးမြင့်ချထားလိုက်ပြီးတဲ့နောက်ကက်ရဲ့တမီနာဒူပြည်နယ်မှာလည်းအသွားအလာတစ်စိတ်တစ်ပိုင်းကန့်သက်ထားတာကိုအပြည့်အဝကန့်သက်လိုက်ပါတယ်။အခုအိန္ဒိယမှာတွေ့ရတဲ့ COVID မျိုးဗီဇကွဲဗိုင်းရပ်စ်ကသိပ်ကိုအလျင်အမြန်ကူးစက်လွယ်တဲ့ဗိုင်းရပ်စ်မျိုးကွဲတစ်ခုဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သိပ်ပံပညာရှင်အကြီးအကဲဆော်မြာစွာမီနသန္နာစနေနေ့က AFP သတင်းတွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။ဒါအပြင်ဒီလိုအစဉ်အဆက်ပြောင်းလဲဖြစ်ပေါ်လာတဲ့ကိုဗစ်မျိုးဗီဇကွဲတွေဟာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးတွေကိုခံနိုင်ရင်ရှိလာနိုင်ကြောင်းကိုလည်းသူကသတိပေးပြောဆိုခဲ့ပါတယ်ရှင်။